မလေးတိုင်းမြင်းညံခင်တောင်သာမြို့နယ်အနောက်ဖက်တောင်သာစကြန်းလမ်းမိုင်းပေါ်မှာရှိတဲ့နတ်ဆောင်ရွာကိုမလ၄ရက်ညပိုင်းမှာစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်6ဦးသေဆုံးပြီးအနည်းဆုံး5ဦးဒဏ်ရာရရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေပတ်သက်ပြီးတောင်သာပြည်သူ့ကော်မတီတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်။
သူတည်ရတော့ on the spot ကို6ရောက်ပဲ6ကိုဓာတ်ပေါ်ကြီးကတလောင်းမရတဲ့ဓာတ်ပေါ်ကြီးကကျန်တဲ့5လောင်းကတော့အယူစုရရလိုက်တာပေါ့မိလောင်ကုန်တော့ပေါ့တစားကြီးလည်းဖြစ်တစားကြီးဖြစ်ပြီးထပ်ပြီးမိလောင်ပေါ့အဲ့ဒါပေါ့ဓာတ်ပေါ်ကြီးမရလိုက်ဘူးပေါ့တန်းရတာတန်းရတာလည်း4ရောက်5လောက်ရှိတယ်အရင်25အိမ်လောက်မိလောင်သွားတယ်ဟာညအချိန်ညအချိန်မလိုအချိန်တော့လင့်ငိုက်ဝင်တော့တက်ခိုက်တာပေါ့ဦးကပြောရတော့အဲ့မှာစီးစုံလည်းမရှိဘူးစီးပေါ်ဆောင်မှုလည်းမရှိဘူးပြီးရေတခါမှအဲ့ဘက်ကစစ်နဲ့ပတ်သက်လို့ဘာမှအနေထောင်မြင်လို့မြင်ဘူးစစ်နဲ့ပတ်သက်လို့စစ်ရဲ့ဆိုးကျိုးလည်းမခံစားဘူးစစ်နဲ့တွေ့ကြုံလည်းမရှိဘူးလေအဲ့မှာဒီလိုရဲ့ပုံမှန်နေရာဆိုင်ပြုတ်လို့အေးဆေးနေနေရတဲ့အချိန်မှာဝန်ပြောစတာတော့တော့ဒါဖြစ်ကြည့်ရမှများတာပေါ့ဗျာပြီးကြအေးကြီးအိမ်တော်စုနဲ့အိမ်ကြီးစိတ်တဲ့နေရာတွေဖြစ်တော့ဝန်ပြီးတော့ထိခိုက်တာပေါ့
နတ်ဆောင်ကြီးရွာဟာတောင်သာမြို့နယ်မိုင်အနည်းငယ်သာကွာဝေးပြီးလက်ရှိဒေသကတွေတိတ်ရှောင်နေကြသလိုနေထိုင်စားသောက်ရေးအတွက်ကာဝေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးနေကြပါတယ်စကိုင်းတိုင်းဒဇယ်မြို့ပတ်မှာဆိုရင်လေစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုအပြင်းထန်ခုခံနေပါတယ်။ဒဇယ်မြို့နဲ့တမိုင်ခွဲကွာလုံးမှာရှိတဲ့ဝရငယ်၊စင်ငယ်၊အင်ကုတ်ကားနဲ့ဒဇယ်မြို့လမ်းဆောင်မှာရှိတဲ့စစ်တပ်နဲ့ပြူစောထီးတွေအထိုင်ထပ်ထားတဲ့နေရာတွေကိုမတ်လ၄ရက်မနေ့ပိုင်းကစလို့ကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးကကျေးရွာ900လောက်ကဒေသခံတွေတိမ်းရှောင်နေရပြီးမတ်လ9ရက်နေ့ထိတိုက်ပွဲတွေရှိနေတယ်လို့ဒဇယ်တပ်ကတူကအခုလိုပြောပါရယ်
။မင်းမနက်ကဝါလောက်ကတည်းက4နာရီလောက်ကတည်းကစဖြစ်တာဒါဒီကနေ့ထိအောင်ပဲအဲဝရငယ်ရယ်စင်ငယ်ရယ်အင်ကုတ်ကားရယ်ဒဇယ်မျိုးပေါ်ရယ်ဖြစ်နေတာ။ဝါလေးသူကပြူစခန်းနေတယ်။အဲအဲ့မှာသူကစခန်းထိုင်နေတီချတယ်။အဲနာကဝါလောက်9ရွာလောက်ကတိတ်နေရပါ။တော်တော်ပြခွန်းနာကလေရင်နဲ့လာပြီးတော့နှလုံးချသွားပြန်ပြီ။ဒီကနေ့ထိအောင်တော့အခုချိန်ထိအောင်ကူတာပြေတော့ခတ်တော့မယ်နောက်ဆိုးလိုက်ဝင်လိုက်ပြစ်လိုက်ခုနလေးရလာချလိုက်နဲ့လုံတာ
တိုက်ပွဲပြင်းထန်နေတဲ့အတွက်နှစ်ဖက်ထိခိုက်ချဆုံးမှုမသိရသေးသလိုစစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းရေစတုံမြို့နယ်တဲကရေလေကျွန်းဘက်မှာလဲစစ်တပ်ရဲ့နေမြေရှင်းလင်းရေးတွင်နေရင်မိရှုခန်းနေရပါတယ်မတ်လ3ရက်မှာမြေစွန်းတော်ကြီးရွာကနေရင်မိရှုခဲ့ပြီးနောက်မတ်လ9ရက်မှာတော့ပြည်စွန်းတော်ကြီးရွာနဲ့ကက်လက်မှာရှိတဲ့ဇေယျနီကြီးရွာဘက်စစ်ကြောင်းထိုးလာသလိုလေကြောင်းတိုက်ခိုက်တာတွေလုပ်နေပါတယ်။အဲဒီနောက်နေ့လယ်ပိုင်းမှာတော့တာကောင်လေးကြီးရွာကနေအိမ်တွေကိုစစ်တပ်ဘက်ကမီးရှို့ဖျက်ဆီးနေတယ်လို့ရေစိုးပြည်သူ့ကော်မတီတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ဒီမနေ့ကအစောပိုင်းကပေါ့နော်ဒီဇေယျနီကြီးရွာဘက်ကိုဒီဟိုစစ်ကောင်စီပြတ်သားတွေအပြစ်ဝင်ဝင်လာတယ်ပေါ့နော်။မနေ့အစောပိုင်းမှာအပြစ်ဝင်ဝင်လာတယ်ဝင်လာပြီးတော့အဲဒီပေါ်လာရင်းနဲ့လည်းဒီဒီမြန်မာ၆တက်တဲ့နေပြီးတော့အဲပြစ်ဖို့ပေးရပေါ့နော်။ဒီခါနောက်ပြီးတော့ဒီချက်လိုက်တာတတိနဲ့လည်းအဲလာပြီးတော့အဲဆိုင်လောက်တော့အတေးကြာဟုတ်။ဒီကလေးနေလေလောက်မှကျတော့ဒီတာကောင်ကြီးကြေးရပါ့ကိုမီးထက်ရှို့ရကြာဟုတ်။
တိုက်ပွဲပြင်းထန်နေတာကြောင့်မီးလောင်ကျွမ်းတဲ့နေရတဲ့အတိအကျမသိရသေးသလိုရသားချို့လည်းတက်ဖြတ်ခဲရရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ချက်မရရှိသေးဘူးလို့ကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဖေဗရူလာနောက်ဆုံးပတ်မှာရေလေကျွမ်းဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကော်ဝေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခတ်ခဲ့ပြီးတေဆုံဖမ်းဆီးခံရတာတွေရှိလို့စစ်တပ်ဘက်ကတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်များ